မုံညင်းမြို့နယ်နမ်မမြို့ရဲ့အရှိဘက်နှန့်စလောတောင်အင်းစားတဲ့ရွာတွေဘက်ကတောင်ကြီးတစ်ဝိုက်မှာမူရီရာဇာတူကလက်နက်တွေကင်ဆောင်ပြီးမူရီစေဝါကိုနေရာအနှံ့မှာဂိုင်းဖွဲ့ရောင်းချနေတာဖြစ်ပါတယ်။အဲ့ဒီမူရီစေဝါရောင်းဝယ်တဲ့နေရာတွေကိုရဲတပ်ဖွဲ့အုပ်ချုပ်ရေးနဲ့ဒေသခံလူထုတွေကမကြာခဏပိတ်ဆို့ဖမ်းဆီးပေမဲ့တပ်တွေအဖြစ်လက်နက်ကြီးစံမူရီစေဝါနဲ့ငွေကြေးတွေကိုသာတင်စီရမယ်ပြီးမူရီရာဇာဆိုသူကလွတ်မြောက်နေပါတယ်။အဲ့ဒီလိုအုပ်စုဖွဲ့ပြီးမူရီစေဝါရောင်းချနေသူတွေဟာနမ်မမြို့အပြင်ဟိုပင်မုံညင်းကန်ကုန်းကြီးတကွင်းအင်းတော်ကြီးဒေသဆိုင်တဲ့မုံညင်းမြို့နယ်ကမြို့ရွာရပ်ကွက်တွေအလုံးနီးပါးမှာရှိနေတာပါ။မွေးစီဝါရောင်းချသူတွေအလုံးကကိုရက်လိုချိတ်ဆက်ပြီးလှုပ်ရှားနေကြတာတွေကြောင့်အဓိကတရေခံလို့တတ်မှတ်ခံရသူတွေဟာလွတ်မြောက်နေပြီးမွေးစီဝါရောင်းဝယ်တုံးစဲမှုတွေကတော့ရက်တက်မသွားပဲပိုပြီးဆိုးလာနေတဲ့အခြေအနေလို့ဆိုနိုင်ပါတယ်။နမ်မအုပ်ချုပ်ရေးရုံးကိုတိုင်ကြားတဲ့အမှုတွေမှာမွေးစီဝါနဲ့ပတ်သက်ဆက်နွယ်တာက80ရာခိုင်နှုန်းရှိတယ်လို့နမ်မကြည့်ရအုပ်စုအုပ်ချုပ်ရေးမှုအခင်မောင်ထဲကပြောပါတယ်
။အခုပေးချွန်နဲ့လက်ပြဘုံတုံးလုံးကြီးသား29တောင်မိတဲ့ကိစ္စကိုသူတို့ပြောတဲ့စကားပေါ့ဗျာအချိန်နဲ့တပြေးညီပေါ့ဗျာအဲ့ဒါလိုတက်တရားတွေကနေပြီးတော့သူတို့ကအဲ့လိုအရင်မယူတဲ့ခါကျတော့ခိုးဘက်ကကောင်းနေအင်အားပူကြီးထွာလာပြီးလက်နဲ့ကြိုင်နဲ့ဆင်းရောက်နေတယ်ကျွန်တော်တိုင်တဲ့အမှုတွေကိုအားလုံးသုံးသပ်စစ်စစ်တဲ့နေရာမှာအဲ့ဒီမူရစ်စေဝါကြောင့်ဖြစ်တဲ့အမှုတွေဟာဖြစ်တဲ့ရခိုင်လုံးရှိပါတယ်တရားနာမကြီးအောင်မှရှိတဲ့ကျောင်းသားလေးတွေ73နှစ်ကလေးတွေကြောင့်မှ WY စေသားတွေစားတုံးနဲ့ဆင်းရောက်နေတယ်ကျွန်တော်တို့ပြောရရင်တော့ဗျာဘသူမှအကူလို့များတော့ကျွန်တော်ရွာကျွန်တော်တို့ခြေတော့ပေါ်ကျွန်တော်တို့ရက်တီတီညီဝါနဲ့တွန်းလာမှုပဲကျွန်တော်တို့ရည်ရချက်ထားပါတယ်
။မွေးစင်ဝါပြဿနာတွေကြီးထွားလာနေပြီမဲ့အာနာပိုင်တွေကထိရောက်တဲ့နေနှင်းမှုတွေမရှိတာကြောင့်မနေ့ကနမ်မမြို့မှာပြည်သူတွေစစ်ပေါင်းပြီးမွေးစင်ဝါရောင်းဝယ်တုံးစဲမှုတွေကိုဆန့်ကျင်ကြောင်းဆန္ဒပြခဲ့ကြပါတယ်။အစိုးရအာနာပိုင်တွေကထိရောက်တဲ့အရေးယူဆောင်ရွက်မှုတွေမရှိတာကြောင့်တိုင်းရင်းသားပြည်သူလူထုရဲ့ဆန္ဒကိုထုတ်ပေါ်တာဖြစ်တယ်လို့ဆန္ဒပြကောင်ဆောင်ဦးတန်းစိုးဝင်းကပြောပါတယ်။ဆန္ဒပြပွဲကိုရှမ်းပိုင်းညောင်ကုန်းခရုကျောင်းနန်းခမ်းရအောင်စားတဲ့နမ်မမြို့ပေါ်ရောက်ွက်တွေနဲ့လေမီကျွမင်နိုင်အင်ဂျင်ကုန်းစားတဲ့ပောင်းချင်ရွာတွေကတိုင်းရင်းသားပြည်သူတွေကလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်။မနေ့ကစံတပ်ပြဝဲမှာဥဆောင်ဟောပြောသူဖြစ်တဲ့ဒေါ်ချူချူမြင့်ကမြို့တန်းရွာတိုင်းမှာမူရစ်ဆေးဝါအနေနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်။အဲ
့ဒီဝရမ်းထုတ်ထားတဲ့မူရစ်ဆေးရာဇာကြီးကနမ်မကအဲ့ရန်အောင်ရက်ကွက်ကပေါ့နော်။နက်နက်ပါကန်ဆောင်ပြီးရောင်းနေရ။ရက်ကွက်တိုင်းမှာသူကိုယ်တိုင်ဖြန့်ထားတဲ့မူရစ်ဆေးဝါရောင်းတဲ့အိတ်ကြီးရက်ကွက်တိုင်းရှိတယ်။အရန်ကိုဆိုးဝါးတာနန်းတိုင်းမှာတော့ကြည်လိုက်စီတို့အတူဟာလေမညာတဲ့ယွာဆိုတာမရှိတဲ့လောက်ကိုရှားတယ်။ပြင်းကုန်းပုံကုန်းအုပ်စုဘက်မှာဆိုလို့ရှိရင်လည်းအချိန်ဆက်ပြာမိတယ်သူတို့ကပြောပြတယ်။အင်းကျမတို့ဘက်မှာကြည်လာအိုးနဲ့လေတော့ပဲသွားတဲ့လမ်းမှာမာဒီစီတို့အတေစီတို့အတေဆိုပုံငုံနေပြီတဲ့။တက္ကသိုလ်ကျောင်းဘက်ပြောလိုက်ရင်လည်းပုံငုံနေပြီတဲ့။ခိုးတော်တဲ့တောင်တဲ့လေတဲ့သွားတဲ့လူတွေတချို့တလူဆိုဖက်နှက်မပါကြောင်နွားတွေဆိုရင်လည်းနွားအစာစားရင်လည်းနွားတွေမှာတော့အတေစူးရဲဆိုတာဟာမျိုးပေါ့နော်
။ဟိုပင်မုန်ကြီးနမ်းမစားတဲ့မြို့ရွာတွေရဲ့စာတင်ကြောင်ကောလိပ်တက္ကသိုလ်တွေအနည်းနဲ့ပောင်းချင်းတောင်ချင်းတောဆက်လွယ်ခွင်းတွေတုတ်တန်ဇရတွေမှာမူရီစင်ဝါတွေကိုပေါ်တင်တမျိုးတဝက်ပြစ်တပုံရောင်းဝယ်နေကြတာပါမူရီစင်ဝါပေါ်များလာတာကြောင့်နောက်ဆက်တွဲအနေနဲ့လူရဲမှုလူတက်မှုထောက်တွင်းခွေယူမှုစတဲ့ရာဇဝမှုတွေလည်းများလာနေပါတယ်အစိုးရအုပ်ချုပ်ရေးအာဏာပိုင်တွေကမူရီစင်ဝါရောင်းဝယ်30တူတွေကိုဖော်ထုတ်ရမိတာတွေရှိနေကြောင်းနိုင်ငံပိုင်ကြီးမုံတဲ့မြန်မာအလင်းဒင်းစာတွေမှာဖော်ပြတာတွေရှိပါတယ်ဒါပေမဲ့လည်းကြီးကြီးမားမားဖန်ဆီးရမိမှုကအနှဲငယ်တာဖြစ်ပြီးအဖမ်းခံရသူအများစုဟာလက်လီရောင်းဝယ်30ကျပ်တူတွေဖြစ်ပါတယ်မြို့ရွာရောက်ွက်တွေအတွင်ကြော်စောတည်င်းကြီးလူတွေကိုလည်းဖမ်းမိတာတွေမရှိဘူးလို့ဒေတာကန်တွေကပြောကြပါတယ်ဟိုပင်နှံ့ရင်ဒေတာဘက်ကမူရီစေဝါ30ရက်အချိန်တွေကိုဒေတာကန်ကိုဝနကအခုလိုပြောပြပါတယ
်မူရီစေဝါရောင်းဝယ်30ရက်ကိစ္စကတော့ဒါတော်တော်ကြီးကိုကြေကြေပြန့်ပြန့်ဖြစ်နေတဲ့ကိစ္စဒေအေတွေနယ်ဘက်မှာနေကြလူတွေအလုံးကသိပြသားပါနှံ့ရင်ထိတ်မှကြာလို့ရှိရင်ကျွန်တော်တစ်ခေါက်ကြုံဦးတယ်ဒါတသားကြော်လိုက်တယ်နဲ့ဆိုရောက်သွားလို့ဆိုရင်အဲ့ဒီထိတ်ပါတကယ်ကိုမှ30ရက်ကြာတဲ့အချိန်တွေရောက်နေတယ်ဒါကတော့တော်တော်ကိုမှစိုးစိုးပါဖြစ်နေတာပေါ့နော်ဒီလိုဘာကြောင့်ဖြစ်နေလဲဆိုတဲ့ခါကျတော့လောလောကူကိုတော်တော်ကိုရနေတာပေါ့ဒါပြည့်ကျွန်တော်အခုဒီတပ်ပဝန်းကျင်မှာသွားနေတဲ့နမ်မားတို့ဘာတို့ညာတို့ကလေးတွေကပစ္စည်းနေကြတယ်ကျွန်တော်ရောက်မှတော့ဖြစ်လားဆိုလို့ရှိရင်မဟုတ်ဘူးတဝိုက်လုံးပုံမှာဒီလိုပုံစံမျိုးဖြစ်နေတာဒီမှာရှိတဲ့မျိုးဆက်တွေပျောက်သွားနိုင်တယ်ကျွန်တော်တို့ရဲ့မျိုးဆက်တွေပဲလေအားလုံးကကလေးတွေအားလုံးကဖိုးဆွဲနေတယ်ဆိုတော့ဒီကလေးရဲ့ generation ဘယ်လိုသွားနိုင်မလဲ
ကချင်ပြည်နယ်မှာနေမြေမငိမ့်ချမ်းတာကြောင့်မူရီစေဝါကော်ဝဲတာစီရေးအပါဝင်တရားဥပဒေစိုးမိုးရေးကိုအပြည့်အဝမဆောင်ရွက်နိုင်တဲ့အနေအထားဖြစ်ပါတယ်အဲ့ဒီလိုအခြေအနေမှာမူရီစေဝါရောင်းဝယ်နေသူတွေကအခုလိုအတင်းရဲစွာလုကင်နေကြတာဟာနောက်ကမှလက်နက်ကင်အဖွဲ့တွေကကူညီနေတာလားဒါမှမဟုတ်အစိုးရအနာဘိုင်တချို့ကပတ်သက်မှုတွေရှိနေလားဆိုပြီးလူလူကြမ်းမေကွန်းထုတ်เสียဖြစ်နေပါတယ်မူရီစေဝါရောင်းဝယ်တုံးဆဲတူတွေဟာတောတောင်လက်ဇက်တွေမှာလက်နက်ကင်ဆောင်အုပ်စုဖွဲ့ပြီးရောင်းချနေတာအပြင်မြို့ရွာရပ်ကွက်တွေအတွင်းမှာလည်းစံကဲကားတွေနဲ့အဆက်အသွယ်လို့ချိတ်ဆက်ရောင်းဝယ်မှုတွေလည်းရှိနေတာပါနေမြေမငိမ့်ချမ်းတဲ့ဒေတာဘက်မှာလုကင်ဆောင်ရရတဲ့အခြေအနေကိုနမ်မမျိုးရေစကန်မှုကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ကြုံရင်ကြုံလို့ဟောပြောပွဲလည်းလုပ်တယ်ကျွန်တော်ကိုယ်တိုင်လည်းဟိုမှာလက်ကမ်းစာဆောင်တွေပါတွေလိုက်ဝေးတယ်အဲ့ဖန်စီရေးတွေပါလေကျွန်တော်တို့ကဟိုသတင်းရရင်ရတယ်လို့သွားပြီးတော့မှဖန်တယ်အ ပါရှိလဲဆိုတော့ကျွန်တော်တို့ဒီဘက်ဒေသအနေထားအရဟိုမငင်းကြတဲ့နယ်မြေဖြစ်တော့နေရာတိုင်းတော့လွတ်လွတ်လပ်လပ်သွားလို့မကောင်းဘူးလို့ဖြစ်တာပေါ့ဗျာ။ဒါဒီကစိန်ခေါ်ရတဲ့အရာတွေကတော့ကျွန်တော်တို့ကရဲကလက်နက်ကင်တဲ့ဟုတ်တယ်ဥပဒေကာကွယ်ရေးအဖွဲ့လည်းဟုတ်တဲ့ခါကျတော့နှစ်မျိုးကြီးဖြစ်နေတာပေါ့ကွနော်အဲ့ချိန်မှာမငင်းကြတဲ့နေရာတွေဖြစ်နေတော့အဲ့စီသွားလာတဲ့အခက်
ံပြည်သူတွေကြားမှာပြောဆိုမှုတွေရှိနေပါတယ်အဲ့လိုရဲတပ်ဖွဲ့ဝင်တွေပေါဝင်ပတ်သက်မှုရှိကြောင်းစစ်ဆေးတွေ့ရှိရင်ဥပဒေအရအေးအေးယူဆောင်ရွက်မှာဖြစ်တယ်လို့ပြည်내ရဲတပ်ဖွဲ့ရုံတာဝန်ရှိသူတွေက RF ရဲ့မေးမြန်းချက်မှာဖြေကြားမှုပါတယ်မူရီစေဝါရောင်းဝယ်တုံးဆွဲနေကြတဲ့အခြေအနေကိုထိရောက်တဲ့အေးအေးယူဆောင်ရွက်မှုမျိုးမလုပ်ဆောင်တာဟာနှစ်ပေါင်းများစွာကြာခဲ့ပြီလည်းဖြစ်ပါတယ်နမ်မဒေတာမှာနေထိုင်တဲ့မွန်ကြီးမြို့နယ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမင်းဆွေနိုင်ကမွေးစေဝါပြဿနာတွေနဲ့ပတ်သက်တဲ့အခြေအနေတွေကိုအခုလိုပြောပါတယ်
။နမ်မမြို့ရဲ့ချောင်းကျော်လိုက်ရဲ့ဆာနဲ့အောင်နေပြီပေါ့နော်။ဖြစ်သွားတော့မွေးစေဝါထောက်ကားရောင်းဝယ်သူတွေကလည်းမအစီဆားတယ်ဆိုတော့ပုံမှန်ပါပဲရောင်းဝယ်ထောက်ကားလို့ဖြစ်နေတယ်။အဲဒီညီညာရေးမရှိဆိုတာကြောင့်ပြောချင်းနဲ့ဆက်ဆံရအောင်အနာဘယ်ကသွားပြီးမှပတ်စီချင်းအားနဲ့တော့ကျွန်တော်တို့ပစိပြည်နယ်မွန်ကြီးကျွန်းနယ်လည်းကျွန်တော်တို့နမ်မအုပ်ချုပ်ရေးမှုတွေလည်းလို့ပြည်ပြီးမှစီးရန်ကိုကျွန်တော်ပြောတာဆိုတာလည်းရှိပါတယ်။နမဒေတာမှာတို့မျိုးသိပါတဲ့ရန်တောင်းကြနေတယ်သူကတော့နယ်လုံးကွန်ကြီးကိုပြောပါမယ်လို့လည်းကွန်ကြီးကလည်းလို့ပြောတာပဲပြောတော့လည်းကျွန်တော်တိုက်ပြီးမှလည်းပရင်စပါရဲ့ကာလဆိုတော့ရုပ်ရဲမှုတွေကအများကြီးဖြစ်နေတော့ပဲ
မူရီစေဝံရောင်းဝယ်30တာကိုဖို့တို့ဖန်ဆီးကြတဲ့အုတ်ချုပ်ရေးမှုနဲ့ပြည်သူတချို့ကိုမူရီစေဝံအရောင်းဝယ်လုပ်သူတွေကချင်းချောက်တာတွေရှိခဲ့ပြီးမနေ့ကနမ်မမျိုးမှာမူရီစေဝံစန့်ကျင်ကြောင်းဆန္ဒပြတဲ့ခေါင်းဆောင်တချို့လည်းချင်းချောက်ခံရတယ်လို့သိရပါတယ်ဘလို့အခြေအနေတွေပဲဖြစ်ဖြစ်မူရီစေဝံအနေကိုအတက်နိုင်ဆုံးကာဝယ်တားဆီးသွားမယ်လို့နမ်မမျိုးအုပ်ချုပ်ရေးမှုဥက္ကဋ္ဌမောင်ထေကပြောပါတယ်ဒေတာကန်တိုင်းအနာပြည်သူတွေကမူရီစေဝါကင်းစင်ရော့နေအောင်အခုလိုတောင်းဆိုနေကြချိန်မှာအစိုးရအနာပိုင်အစစ်စစ်ကလည်းမြေပြင်ကွင်းစင်ပြီးထိရောက်စွာနေနေအေးအေးယူကြဖို့လိုအပ်နေပြီဖြစ်ပါတယ်ခင်ဗျာ